မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့တရုတ်နိုင်ငံယူနယ်ပြည်နယ်ထဲမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားအများအပြားမြန်မာနိုင်ငံဘက်ပြန်လာနေကြပါတယ်။ကိုဗစ်ရောဂါစီးနင်းစီးကနေမလိုက်နာတဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့မယ်လို့တရုတ်အာဏာပိုင်တွေကကြေညာချက်ထုတ်ထားသလိုပြန်ပို့တာတွေလည်းလုပ်နေတဲ့အတွက်ရှီလီနဲ့ကျယ်ကောင်မြို့တွေမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားအများအပြားနေရကိုပြန်လာနေကြတာပါ။ဒီအကြောင်းရန်ကုန်ကလာတဲ့တင်ကိုတော့ကိုငင်းချမ်းကပြောပြပါမယ်ခင်ဗျာ
။တရုတ်မြန်မာနယ်စပ်ဖြစ်တဲ့ရွှေလီနဲ့ကျယ်ကောင်မြို့တွေမှာအထောက်အထားနဲ့နေထိုင်တဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့မယ်လို့တရုတ်ဘက်ကဒီနေ့ဇူလိုင်လ19ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နေရပြန်ခြင်းသူတွေ၊နေအိမ်တီးခြားနေထိုင်ခြင်းမရှိတဲ့သူတွေ၊ကိုဗစ်ဆေးစစ်မှုလုံမထားတဲ့သူတွေ၊အထောက်အထားအပြည့်စုံမရှိတဲ့သူတွေကိုနေရပြန်ပို့မယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်ကြောင့်တရားဝင်အလုပ်လုပ်တဲ့အထောက်အထားလက်မှတ်မရှိသူအများအများမြန်မာနိုင်ငံဘက်ပြန်လာနေကြပါတယ်။တရုတ်နိုင်ငံဘက်အလုတ်သွားလုံနေကြသူအများစုပြန်လာနေကြတယ်လို့ဆွေလီမျိုးအခြေဆိုင်တအောင်းလူငယ်ပရာဟိတရဲ့ဥက္ကဋ္ဌမိုင်ဦးလှိုင်အေးကပြောပါတယ
်။ပြန်နေကူများတာအခုတော်တော်ဆယ်ဘယ်လိုပြောဒီတရုတ်ပြည်ရောက်နေတဲ့သူတွေမှန်နေကြတာ၃ပုံကိုတော့၂ပုံပြနေပြီအခုက၃ပုံတော့ပဲကျန်ပါတကယ်အထောက်အထားပြည့်ပြည့်စုံစုံပြောရတဲ့လူပါပဲဟွာကျန်ခဲ့တာပေါ့ဒီလက်လုံးလက်စားတပါးတော့မလွယ်တော့
မြန်မာနိုင်ငံဘက်မှာကိုဗစ်ကူးစက်မှုအခြေအနေဆိုးနေတာကြောင့်နယ်စပ်ဂိတ်တွေကိုတရုတ်ဘက်ကပိတ်ထားသလိုသူ့နိုင်ငံထဲမှာလည်းစီကံတင်းကျပ်မှုတွေလုပ်နေတာပါမြန်မာနိုင်ငံဘက်ကအလုလာလုတူတွေအနေနဲ့တိုက်ခန်းတစ်ခုထဲမှာအများကြီးစုမနေရတာအပါအဝင်ကန့်တတ်ချက်တွေထုတ်ပြန်ထားပါတယ်ဒီအချိန်တွေမှာပဲမြန်မာနိုင်ငံသားအများအများစုပြီးနေထိုင်ကြတဲ့နေရာတချို့ကိုတရုတ်ရဲတွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ပြီးနေထိုင်ခွင့်အထောက်အထားမပြနိုင်တဲ့သူတွေကိုညာရင်းချင်းပဲမြန်မာဘက်ကိုပြန်ပို့ခဲ့ပါတယ
်ရောက်ပေါင်း200ကျော်အခုအဝတ်စားတဲ့အားလုံးလည်းမရှိပြဘူးရတာလေးလည်းပဲပါသွားတယ်။ပြီးတော့သူရဲ့လက်စားရဲသူအားလုံးထုတ်လို့မရဘူး။ကမကရကိုညတကောင်ကျော်ကြီးနဲ့လာရဲပြီးတော့တကားခေါက်တော့ရဲတွေကဒီ expert ကားတွေအများကြီးခေါ်မှာသူတို့ကိုဒီမြန်မာနယ်စပ်ပေးဝင်ခိုးဖို့ပေါ့ဗျာ။ခိုးပေးလိုက်တာအဒီ။လမ်းဆေးပေးတာပေါ့တယောက်900ကို။အဲ့တော့ပြီတော့မှရှားနေတာကိုယ်
။မြန်မာနိုင်ငံဘက်ကရောက်လာသူတွေမှာကိုဗစ်ရောဂါဇာတ်ရိုက်တွေ့နေရတာကြောင့်တရုတ်ဘက်ကတင်းကျပ်မှုတွေရှိနေတာပါ။ပြုတ်နယ်စပ်မျိုးတွေဖြစ်တဲ့ရွှေလီကျယ်ကောင်ဝမ်တိန်လွမ်းတောင်းကျန်ဖဲစားတဲ့မြို့နယ်တွေကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုပိတ်ထားပါတယ်တရုတ်လုပ်ငန်းရှင်တွေဘက်ကထုတ်ပြန်ထားတဲ့စည်းမျဉ်းတွေကိုလိုက်နာပေးဖို့ယူနန်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကတတိပေးထားကြောင်းဆွေလီပရာဟိတဥက္ကဋ္ဌဥစိန်တင်ကပြောပါတယ်
တရုတ်နေရာအခုလိုအေးချင်းတိုင်တာတို့ဘာလို့မရှိကြတဲ့လူတွေစိတ်ကြိမ်ပုံထားရတယ်ဆိုရင်သူတို့တရင်ကပြည်တော့ဝင်ထားနေတယ်ဝင်ထားနေအဲ့လိုမျိုးလေသူတို့ကစိတ်မကျက်တာအဲ့လိုရှင်းထားတာလေအေးလို့တော့အေးချင်းအကုန်လုံးတိုင်ထားတယ်ဆိုသူတာဝန်ယူတာအကုန်လုံးညာတကယ်တော့ဒီနေ့ပုံသားတွေပွက်ထားတယ်ဆိုရင်စိတ်ုံနဲ့ပြုတ်တယ်ဒီနေ့တမွေးသွားတယ်ဒီပုံလုံးလောက်တာညမကြီးကတော့သူကအမြဲတမ်းသူကမျက်စိလေးနဲ့တောင်ချက်လို့ဒီနေ့သူပတ်ပြီးတော့သူရှာတယ်လုပ်နေကြတာ
ကိုဗစ်တက်တရလိုင်းကြောင့်မြန်မာနိုင်ငံမှာကူးစက်သူနဲ့တေဆုံးသူများပြားလာတဲ့အတွက်တရုတ်ကဇူလိုင်လ12ရက်နေ့ကစပြီးမြန်မာနဲ့နယ်စပ်ကုန်သွယ်ရေးအားလုံးကိုရက်အကန့်အသတ်ရှိပိတ်ထားခဲ့ပါတယ်ဒါကြောင့်နှစ်နိုင်ငံကုန်သွယ်ရေးကလည်းလုံးဝရပ်ဆိုင်းနေပါတယ်ခင်ဗျာ